တာရှင်များရှင်လန်းချမ်းမြေ့ကြပါလေခင်ဗျာ RF တနင်္ဂနွေစကပိုင်းကိုအခုစတင်ပါတော့မယ်ကျွန်တော်ဖိတ်ကြားထားတဲ့ပုံကများနဲ့အရင်ဆုံးမိတ်ဆက်ပေးခြင်းပါတယ်ခင်ဗျာပထမတူကတော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာရောက်ရှိနေတဲ့မြန်မာအရေးလှုပ်ရှားသူဥအောင်ကျော်မြင့်ပါဥအောင်ကျော်မြင့်နေကောင်းရလားခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာ
နောက်တူကတော့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ဖော်ဝိန်းမြို့အခြေစိုက်မြန်မာအရေးလှုပ်ရှားနေတဲ့စစ်တီဟောင်းဦးမျိုးမြင့်ပါဦးမျိုးမြင့်ရေကျမ်းပါရလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာနေကောင်းကျမ်းပါပါခင်ဗျာ
တော်တာရှင်များခင်ဗျာကျွန်တော်တို့လာမယ့်ရက်ပိုင်းအတွင်းမှာပဲမြန်မာနိုင်ငံတော်သမ္မတဦးသိန်းစိန်ဟာအမေရိကန်ပြည်ထောင်စုကိုလာရောက်လည်ပတ်ဖို့ရှိပါတယ် RFI ရရတဲ့သတင်းအရဆိုရင်သမ္မတဦးသိန်းစိန်ဟာ20ရက်နေ့မှာသမ္မတအိုဘားမားနဲ့တွေ့ဆုံပါလိမ့်မယ်ခင်ဗျာဒီသမ္မတဦးသိန်းစိန်အမေရိကန်ပြည်ထောင်စုကိုလာရောက်လည်ပတ်တဲ့ခီးစဉ်နဲ့ပတ်သက်ပြီးဖြစ်ပေါ်လာနေတဲ့အကျိုးဆက်တွေအတူနဲ့သမ္မတအိုဘားမားဘာတွေဆွေးနွေးကြမလဲဒါတွေကိုကျွန်တော်တို့တင်ပြမှာဖြစ်ပါတယ်အဲ့တော့ဦးအောင်ကျော်မြင့်ဒီခီးစဉ်ကိုဘလို့တုံးတက်မလဲဗျာခြုံငုံပြီ
းကျွန်တော်နားလေတာတော့ဒီခီးစဉ်ကဘော်ဆာစုကြည်ဆန့်ပေးခဲ့တဲ့ဒီတန်တမန်လမ်းကြောင်းတစ်ခုလို့ကျွန်တော်မြင်တယ်တစ်ဖက်ကလည်းပဲလက်ရှိဘဝပြည်မှာဖွံ့ဖြိုးတိုးတက်ဒီမိုကရေစီကိုဥတီဗီတိုးတက်လာတယ်လို့တစ်ဖက်က positive ယူလို့ရတဲ့အခြေခံတချို့ပေါ်မှာအခြေခံပြီးတော့ဒီတန်တမန်ကြီးကလမ်းဖွင့်လိုက်တဲ့လမ်းလို့ကျွန်တော်မြင်တယ်အဲ့တော့အဓိကဒီအထဲမှာပါမယ့်အဓိကဆွေးနွေးချက်တွေကတော့ဒီဒီမိုကရေစီကိုဥတည်တဲ့ဖြစ်ပေါ်ပြောင်းလဲမှုတွေကိုဘလောက်အထိဆက်ပြီးသွားနိုင်မလဲဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာကိစ္စပါမယ်ဒေါ်ဆန်းစုကြည်ရဲ့အနာဂတ်နိုင်ငံရေးအခန်းကဏ္ဍပါလိမ့်မယ်။နောက်အခြားကဏ္ဍတွေအများကြီးပါအောင်မယ်လက်လော့ဖြစ်နေတဲ့ကိစ္စတွေပေါ့နော်ဒါကိုကျွန်တော်တို့နောက်ပိုင်းဖြည့်ဖြည့်ချင်းပြောသွားပါမယ
်။ဟုတ်ကဲ့ဟုတ်ကဲ့ပြီးခဲ့တဲ့နှစ်ကသမ္မတဥပမာမြန်မာပြည်ကိုတွားရောက်ပြီးသမ္မတဥသိန်းစိန်နဲ့တွေ့ခဲ့တာရှိပါတယ်။အဲဒီဘွဲမှာဖိတ်ကြားခဲ့တာလည်းဖြစ်နိုင်တာပေါ့ခင်ဗျာ။အခုအဲ့တော့အပြန်လာအပြင်သမ္မတဦးသိန်းစိန်လာလဲပတ်မယ်ဆိုတော့1966ခုနှစ်မှာအမေရိကန်သမ္မတလင်ဒန်ဘီဂျွန်ဆန်လက်ထက်တုန်းကဗိုလ်ချုပ်ကြီးဦးနေဝင်ကိုဖိတ်ကြားလို့လာရောက်လဲပတ်ခဲ့ဘူးတယ်ခင်ဗျအဲ့ဒီနောက်ပိုင်းမှာဒါကဝါရှင်တန် DC ကိုမြန်မာနိုင်ငံရဲ့ထိပ်သီးခေါင်းဆောင်တူပထမဆုံးအကြိမ်လာရောက်လဲပတ်တဲ့ပွဲပါပဲဟုတ်ကဲ့ဦးမျိုးမြင့်ရောအဲ့ဘယ်လိုခြုံငုံပြောမလဲခင်ဗျ
ကျွန်တော်ဒီလိုပေါ့ဗျာတိုင်းပြည်တစ်ပြည်မှာအစိုးရတတိယဖွဲ့စည်းလိုက်တယ်ဖြစ်လာတယ်ဆိုလို့ရှိရင်နိုင်ငံကောင်းဆောင်လေးပြန်လာလက်ပတ်ကြတယ်ဆိုတဲ့ကိစ္စဟာသူးသန့်တဲ့ကိစ္စမဟုတ်ဘူးလို့ပြောလို့ရပါမယ်။အဲဗမာပြည်ကိုကျတော့ဒီဥသိမ်းစိန်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာအမေရိကန်ကနေပြီးတော့ပထမနိုင်ငံတိုင်းဝန်ကြီးအဆင့်လက်ပတ်သွားတယ်ပြီးတော့သိမ့်မကြခင်မှာသမ္မတလက်ပတ်သွားတယ်အခုလက်လော့ကီးစင်မတိုင်ခင်မှာပြည်တွင်းမှာသူးကြက်လေးတွေတချို့ကျွန်တော်တွေ့တယ်ဗျာဥပမာဗျာဒီကိုကိုမင်းကိုနိုင်နဲ့ကိုကိုကြီးလာမှဆိုတဲ့ဟာမျိုးရယ်နောက်တကအခု20ရက်နေမှာပြည်တော်စုလွှတ်တော်အဖေမကြီးအထူးအစည်းအဝေးခေါ်မယ်ဆိုတဲ့အချက်ရယ်နောက်တစ်ခါမနေ့ပြန်9ရက်နေ့မှာနိုင်ငံရေးပါတီ78ခုနဲ့သမ္မတဦးသိန်းစိန်နဲ့နေပြည်တော်မှာတွေ့မယ်ဆိုတဲ့အချက်ရယ်ပေါ့နော်အဲ့ဒီဖြစ်ပျက်တဲ့ဖြစ်ပင်နေလဲအခုဦးသိန်းစိန်ဒီလိုလာမယ်ဆိုတဲ့ကိစ္စတွေကအဆက်ဆက်လို့မြင်တယ်ပေါ့လေနောက်တစ်ခုကအခုဒီချိန်ဦးသိန်းစိန်လာတဲ့အချိန်မှာဆွေးနွေးမဲ့အဂျင်ဒါပေါ့နော်အဲ့ဒီအဂျင်ဒါတွေထဲမှာကျွန်တော်မြင်မှာတော့ပေါ့နော်အခုမကြာခင်မှာအာကျင်းပတော့ကိုရှိတဲ့အာအာရှန်ဆွေးစည်းဝေးဆိုင်ရာကိစ္စတွေနောက်ကတရုတ်ပြည်နဲ့ဆက်ဆံရေးကိစ္စလေးပေါ့လေအဲအဲ့ထူခြားချက်တွေကအခုဆွေးနွေးပွဲမှာအရေးကြီးတဲ့အဂျင်ဒါတွေဖြစ်နေဖြစ်မယ်လို့ကျွန်တော်မြင်တယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ကျွန်တော်ဒီခီးစဉ်မှာဆွေးနွေးနိုင်တဲ့အကြောင်းအရာလေးကိုကျွန်တော်တို့တခုချင်းအဲဘလောက်အရေးပါတယ်ဘာတွေပြောနိုင်တယ်ဆိုတော့လေးကြည့်ကြတော့ပေါ့အဲ့တော့ဥအောင်ကျော်မြင့်အခုဒီခီးစဉ်မှာအမေရိကန်အစိုးရမကြာခဏထုတ်ဖော်ပြောကြားနေတဲ့ကြံရှိတဲ့နိုင်ငံရေးကျင်းသား200လောက်ရှိသေးတယ်လို့ကျွန်တော်သိနေရှိတာပေါ့နော်အဲ့တော့ဒီကိစ္စအာမလွဲမသွေပါမယ်လို့ထင်ပါသလားခင်ဗျာ
ဒါကျွန်တော်တော့အလိုပဲထင်ပါတယ်။ဘာကြောင့်လဲဆိုတော့ American Selective Sanction ကိုသူက extend ဟောပေါ့နော်တိုးချဲ့လိုက်တယ်။အဲ့တော့အဲ့ဒီကမှအဓိကအချက်ကတော့ဒီမြောက်ကိုရီးယားနဲ့ဆက်ဆံရေးရဲ့ဒီနိုင်ငံရေးကျင်းပရေးကြံတဲ့အချက်သူထောက်ပြထားတယ်။အဲ့တော့ဒီအချက်ကတော့ပိုပါမှာပေါ့နော်
။ဟုတ်ကဲ့။
ဘာလို့သူဘာကြောင့်ဆုံးဖြတ်ရလဲဆိုရဲအချက်ပေါ်မှာမူတည်ပါမယ်။ကျွန်တော်ဟိုမြန်မာအဓိကကြီးဆုံးတဲ့အချက်ကမြန်မာနိုင်ငံရဲ့အနာဂတ်နိုင်ငံရေးအလားအလာဖြစ်လိမ့်မယ်လို့ကျွန်တော်ထင်တယ်။သူတို့ဖြစ်ဒီဖွဲ့စည်းပုံအခြေခံဥပဒေပိုင်းဆိုင်ရာဒေါ်ဆာစုကြည်ရဲ့နိုင်ငံရေးအနာဂတ်အခန်းကဏ္ဍဒါတွေပါလိမ့်မယ်လို့ကျွန်တော်ထင်တယ်
။ဟုတ်ကဲ့အဲကိုမျိုးမြင့်အဲ့တော့ဒီအခုနိုင်ငံရေးကျင်းသားလှုပ်ပေးရေးကိုလက်ကျန်နိုင်ငံရေးကျင်းသားစစ်စည်းရေးဆိုပြီးတော့ဖွဲ့ထားတာလဲကြာပြီပေါ့ဗျာ။ဟိုတလောကလှုပ်ထားတော့လဲအ ਨੇ ချင်းပဲပါတယ်ပေါ့။အခုအဲ့တော့ဒီသမ္မတဦးသိန်းစိန်ခီးမှာအဲသမ္မတဥပမာနိုင်ငံရေးကျင်းသားလှုပ်ပေးရေးပြောမလား။ဒါမှမဟုတ်အဲ့ဒီတိုက်တဲ့ဆန်ဆန်ပဲဒီရက်ပိုင်းမှာရောအဲ့နိုင်ငံရေးကျင်းသားတွေလွတ်လာမယ်အလားလားရှိမယ်ထင်လားဦးမျိုးမြင့်ရောနိုင်ငံရေးကျင်းသားဟောင်းတယောက်အနေနဲ့ဘယ်လိုထင်လဲခင်ဗ
ျဗမာပြည်မှာဦးသိန်းစိန်အစိုးရရောရှေ့မှာရှိတဲ့စိန်အစိုးရဆက်ဆက်ကရောနိုင်ငံရေးကျင်းသားတွေကိုတစ်စကံလုံးလုပ်ပြီးတော့နိုင်ငံတကာနဲ့နိုင်ငံရေးအဖွဲ့အစည်းယူလုပ်တဲ့အခါမှာအဲဈေးစစ်စစ်ပြီးလွတ်တာလွတ်တဲ့နီးနဲ့အဆုံးချတယ်ဒါလို့ကျွန်တော်မြင်တယ်ဗျအဲ့တော့ခုဒီချိန်မှာနိုင်ငံရေးကျင်းသား issue က မဖြစ်မနေပါမယ်လို့ကျွန်တော်လည်းယူဆတယ်ဗျာ။ကိုအောင်ကျော်ငင်းလည်းကျွန်တော်သဘောတူပါတယ
်။ဟုတ်က
ဲ့။ဒါပေမဲ့အမေရိကန်အစိုးရကရှင်းမှာဗမာပြည်အစိုးရဆက်စပ်ကနိုင်ငံရေးကျင်းသားကိုတစ်စက္ကန့်လုံးလုပ်ပြီးတော့ဈေးစစ်စပီးလွှတ်ပေးလိုက်တဲ့အခါတိုင်းမှာအလွတ်ပေးတာကိုကြိုးဆိုပါလေထပ်လွှတ်ပေးပါဦးလို့ဆိုပြီးတောင်းဆိုနေတာမျိုးတွေကြည့်ခဲ့ဗျာ။ဒီဒီချိန်မှာတော့ကျွန်တော်ကအမေရိကန်ဒီသမရာကြီးဘရက်အိုဘားမားကိုပေါ့လေဗမာပြည်မှာလက်ကျန်နိုင်ငံရေးကျင်းသားအားလုံးကိုပေါ့ချွင်းချက်မရှိအများဆုံးလွှတ်ပေးဖို့နဲ့နောက်တစ်ခါနိုင်ငံရေးကျင်းသားလွှတ်ပေးုံနဲ့မကဘဲနဲ့ပေါ့ဗျာ။ဒီတော့မှအပြစ်ကရက်ဆဲပြီးတော့မရက်ဆဲရသေးတဲ့လက်နက်ကင်အင်အားစုတွေအားလုံးနဲ့တွဲဆုံဆွေးနွေးလုပ်ဖို့အတွက်ကိုအထွေထွေလွန်ငင်းထတာကိုပေးဖို့အတွက်ကိုဗမာပြည်ဒီတမရဦးသိန်းစင်ကိုအိုဘားမားအနေနဲ့တောင်းဆိုတဲ့နဲ့တိုက်တွန်းတဲ့နဲ့လို့ကျွန်တော်မြင်တယ်ဗ
ျဟုတ်ကဲ့အဲ့တော့ဒီတစ်ဆက်သေးပေါ့ခင်ဗျာဒီတိုင်းသားဒေသကိစ္စတွေနဲ့နွယ်လို့ဒီကချင်းပြည်နယ်အရေးနဲ့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြဿနာတွေနဲ့ဆက်နွယ်ပြီးတော့ဒီတိုင်းသားဒေသပြဿနာတွေကိုဘလို့ပဲပုံများဆွေးနွေးကြမယ်လို့ဦးအောင်ကျော်မြင့်ဘလို့ထင်လဲဗျာ
ဒီကိစ္စကအမေရိကန်အထူးအရောင်ဆိုင်တဲ့ကိစ္စတွေမှာပါတဲ့အတွက်ဒါလည်းပဲဒီဒီမိုကရေစီအတွင်းကူးပြောင်းရေးရှေ့အနာဂတ်မှာဟိုမဖြစ်မနေကံတွေဖြစ်ရှင်းရမယ့်ကိစ္စဖြစ်တဲ့အတွက်ဒီကိစ္စကပါလိမ့်မယ်လို့ကျွန်တော်ယုံကြည်တယ်ဘလောက်အတိုင်းတာဘလို့ရလက်ဖော်ထုတ်နိုင်မယ်ဆိုတာကကျွန်တော်တို့ခံမှန်းဖို့ခက်ခဲတာဒီကိစ္စတော့ပါလိမ့်မယ်လို့ကျွန်တော်ထင်တယ်အထူးသဖြင့်ဒီတိုင်းသားတွေအပေါ်မှာဟုတ်ပါတော့ဟိုပုံမူပြီးတော့ဖွင့်တန်းနေရလာဖို့ ਨੇ ဒီကင်တွယ်တဲ့အခါမှာပုံပြီးပြော့ကောင်းလာဖို့တော့အနည်းဆုံးဖီအားပေးမယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ဥောင်းကျော်မင်းဥောင်းကျော်မင်းလည်းသိတဲ့အတိုင်းပဲကျွန်တော်မကြားသေးခင်ကတည်းကဒီအမေရိကန်ထိပ်ပိုင်းအရာရှိတွေကချင်ပြည်နယ်ကိုတွားကြည့်ခဲ့ပါသေးတယ်ခင်ဗျာတို့ကအဲ့တော့ဒီကိစ္စမှာကချင်ပြည်နယ်ပြဿနာဖြေရှင်းရေးမှာတို့ကတော်တော်လေးလိုလိုလားလားရှိပါတယ်ဒါပေမဲ့နောက်ဆုံးကချင်ပြည်နယ်အရင်နဲ့ပတ်သက်ပြီးဆွေးနွေးပွဲမှာဒီဥရောပနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုပါဝင်တက်ရောက်ဖို့ကိစ္စကိုတရုတ်အစိုးရဘက်ကကချင်တွေကိုလှမ်းပြီးကန့်ကွက်တဲ့အတွက်ပြက်သွားတယ်လို့မြန်မာပြည်ကဝန်ကြီးတဦးကကျွန်တော်တို့ RFA ကိုပြောခဲ့ပါတယ်အဲ့တော့အဲ့ဒီကချင်ပြည်နယ်အရင်နဲ့ပတ်သက်ပြီးတရားမလွှဲမသွေဥဘာမားနဲ့သမရဦးသိန်းစင်ပြောကြမယ်လို့ကျွန်တော်မျှော်လင့်ရတာပေါ့ခင်ဗျာတပြိုင်နက်မှာပဲဥအောင်ကျော်မင်းကြီးကျွန်တော်တို့ဒီတိုင်းဒေသကြီးနဲ့ဆက်နွယ်လို့အခုရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ကိစ္စဗျာနောက်ဒီမိတ်တိလာမှာဖြစ်ပွားခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ဌာနကလည်းစာရေးပါရေးထုတ်ပြီးစိုးရင်ပူပန်ကြောင်ပြောခဲ့ပါတယ်အခုလက်တလုံးမာတယ်ဗျာပြီးခဲ့တဲ့နှစ်ရက်ကဒီခင်ဗျားတို့လည်းကြားပြီးဖြစ်မှာပါအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာမြန်မာတန်ရုံးကိုဘုံဖောက်ခွဲဖို့တောက်ကြနေလုံမဲ့ဘုံခွဲမဲ့အစီအစဉ်ကြားသာပရိညာမှာအင်ဒိုနီးရှားရဲတပ်ဖွဲ့ကပြီးပြီးတော့အဲ့ဒီလူနှစ်ယောက်ဖမ်းလိုက်တယ်ပေါ့ဗျာမွတ်စလင်နှစ်ယောက်သူတို့မော်တော်ဆိုင်ကယ်တစ်စီးနဲ့ရေပိုက်နဲ့လှုပ်ထားတဲ့ဘုံငါးလုံးနဲ့အတူမိတယ်သူတို့ကဒါမြန်မာတန်ရုံးကိုခွဲဖို့လို့ပြောတယ်လို့ဆိုတယ်ဗျာအဲ့တော့ဘုံခွဲမှုကတော့ကြာသာပရိညာမှာမိလိုက်တဲ့အတွက်ဘုံမခွဲပြစ်တော့ဘူးဒါပေမဲ့တောက်ကြနေမှာအစွန်းရောက်သမားတွေပေါ့ဗျာအယူတန်သမားဒီလူတစ်ထောင်လောက်ကမြန်မာတန်ရုံးရှိအောင်ချီတက်ပြီးဆန္ဒပြတယ်ဗျာအဲ့တော့သူတို့ကကြွေးကြော်တဲ့တဲ့မှာအမြန်မာဗုဒ္ဓဘာသာဝင်တွေကိုတတ်ပြရမယ်လို့အသေးခံဒီဂျီဟတ်ဘာသာရေးစစ်ပွဲဆင်နွှဲရမယ်ဒါတွေပါတယ်အနောက်ပြီးဒီကိစ္စကိုသူတို့လမ်းဘေးဝဲရရက်ကြည့်တဲ့အင်ဒိုနီးရှားနိုင်ငံဒီတခြားမွတ်စလင်တွေကလည်းအတော်အားပေးကြတယ်ဆိုတဲ့တဲ့မျိုးထွက်တယ်ဆိုတော့အင်ဒိုနီးရှားနိုင်ငံကဥအောင်ကျော်မြင့်နဲ့ဦးမျိုးမြင့်တည်တဲ့အတိုင်းပဲဒီဂျမအစ္စလာမီယပါတီရှိတယ်ဗျာဒီအယ်ကာအီဒါနဲ့ဆက်နွယ်နေတဲ့အကြမ်းဖက်အဖွဲ့နော်အဲ့တော့ဒီကိစ္စတွေနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကမလွှဲမသွေစိုးရင်ပူပါမှာပဲဗျာအဲ့ဒီကိစ္စရောဥအောင်ကျော်မြင့်ဘယ်လိုထင်လဲဗျာ
အဲကျွန်တော်ထင်တာတော့တမျိုးပဲကျွန်တော်ကအမေရိကန်မှာအခုလောတဲ့ Boston ကိစ္စပေါ့နော် Home Grown Terrorist ဆိုဒီကိုမြေမှာကိုမြေမှာကြီးလာတဲ့လူတွေကဖြစ်လာတဲ့ဒီအကြမ်းဖက်သမားအုပ်စုပေါ့နော်ဒါကိုသူအမေရိကန်ကအာရုံစိုက်ဆရာကြီးဖြစ်လာတယ်မြန်မာနိုင်ငံအနေထားကြတော့ဗျာဒီပြဿနာတွေရဲ့နောက်ွယ်မှာဘာလို့ရှိရဲဆိုတာကိုကျွန်တော်တို့ပြည်သူတက်လုံးရောဒီဒုက္ခတွေမှာပါဝင်ရင်ဆိုင်နေတဲ့ပြည်သူတွေရောတန်နေရရှိတယ်ကျွန်တော်အဲ့လိုခံစားရတယ်အဲ့တော့ဒီအကြမ်းဖက်သမားအန်လီယေကိုအခြေပြုပြီးတော့ပုံမဆက်ဆံရေးကိုစီရေးရပါဖြစ်စေဟိုအကြမ်းဖက်တိုက်ဖြတ်ရေးရပါဖြစ်စေဆက်ဆံရေးပုံမပြင့်တင်လို့တဲ့ဒါကတော့ကျွန်တော်ထင်တယ်ဦးသိန်းစင်ဆိုရလို့ကျွန်တော်ထင်တယ်ဒါပေမဲ့အဲ့ဒါကလည်းဟိုကရှေ့မှာအလားလာဟိုအမှန်တကယ်ကူးကောင်းဆောင်ရတဲ့အလားလာကြီးကျွန်တော်ရှိနေတယ်လို့ကျွန်တော်ထင်တယ်ဗျာနောက်ပြီးတော့အဲ့ဒီဟာကတကယ်ကကျွန်တော်တို့နိုင်ငံအချမ်းဖက်မှုတွေတကယ်ပြန့်နှံ့လာရင်လေဒီအချက်ကဒီအများပြည်သူအနေနဲ့လက်ခံလာနိုင်တဲ့ကိစ္စလို့ကျွန်တော်မြင်တယ်အဲ့ဒါကြောင့်ဒီပေါ်မှာတော့နိုင်ငံရေးမြတ်ထုတ်လိမ့်မယ်လို့ကျွန်တော်ထင်တယ်ဗျာ
ဟုတ်ကဲ့ဦးမျိုးမြင့်ရောဘယ်လိုဝေပါမလဲခဗျာ
အင်ဒိုနီးရှားနိုင်ငံရဲ့ဟိုလူဦးရေအနေနဲ့ကြည့်မယ်ဆိုရင်အင်ဒိုနီးရှားကမ္ဘာပေါ်မှာပေါ့စရုပ်ခံမြောက်လူဦးရေအများဆုံးတိုင်းပြည်ပေါ့နောက်တစ်ခါအစ္စလမ်ဘာသာဝင်ပေါင်းဟာ88ရာခိုင်နှုန်းလောက်ကအစ္စလမ်ဘာသာဝင်တွေဖြစ်တယ်ပေါ့ဗျာအခုဆိုဗမာပြည်ပြည်တွင်းပြည်ပခါခါပြည်တွင်းရေးကိစ္စတွေမကတော့ပဲနဲ့ဒေတာရေးကိစ္စအနေပြီးတော့ကမ္ဘာရေးကိစ္စကြီးဖြစ်မလာဖို့အတွက်ကိုအင်ဒိုနီးရှားကလည်းပူပန်နေတယ်ဆိုတာသင်ရှားတယ်ဗျာဘာလို့လဲဆိုတော့ ကျွန်တော်အာဆီယံပေါ်လစီတွေမှာနိုင်ငံတကာရဲ့ပြည်တွင်းရေးကိုဝင်ရောက်မဆက်ဖက်ရဘူးလို့ဆိုပေမဲ့အခုအင်ဒိုနီးရှားကမ္ဘာတည်းရဲ့ရေးကိုတော်တော်အင်ဒိုနီးရှားသမ္မတသွားတော့လဲဆွေးနွေးခဲ့တယ်ဆိုတာရှိတယ်ဗျာ။နောက်တစ်ခါမလေးရှားတို့ဘာလို့ပြောတာကြီးလဲရှိတယ်။အဲ့တော့အင်ဒိုနီးရှားကမ္ဘာတည်းရဲ့ပြည်တွင်းရေးကဒေတာရင်းရေးဖြစ်လာမှာအာဆီယံရေးဖြစ်လာမှာဟုတ်သူဖြစ်ချင်မို့မရဘူးဗျာ။ဘယ်သူမှလည်းဖြစ်ချင်မှာမဟုတ်ပါဘူး။အဲ့တော့အစ္စလမ်ဘာသာဝင်တွေအများစုနေတဲ့နိုင်ငံဖြစ်ပေမဲ့အစ္စလမ်ဘာသာဝင်တွေကပဲဗမာအစိုးရကိုတိုက်ခိုက်မယ်လို့ကြံစည်တဲ့အကြမ်းဖက်သမားကိုဖော်ထုတ်လိုက်တယ်ဆိုတာသူ့နိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့သူ့နိုင်ငံကနေပြီးတော့အကြမ်းဖက်သမားမှန်တယ်များကိုလက်မခံဘူးဆိုတာကိုအထင်ရှားဖော်ထုတ်လိုက်တာလို့ကျွန်တော်မြင်တယ်ဗျ။အဲ့တော့ဆန္ဒပြမှုဆိုတာတွေကတော့သူကလည်းဒီမိုကရေစီတစ်သိက္ခာပိုင်းရှိနေတဲ့အတိုင်းပြည်ဖြစ်တဲ့အတွက်ဆန္ဒပြမှုတွေဖြစ်တာလို့သူဟန်တားလို့တော့မရဘူးလို့တင်တယ်ဗျ။နောက်တစ်ချက်ကဆိုတော့ဥမာဆိုပါလို့ဗျာဗမာပြည်ကိုအင်ဒိုနီးရှားကိုအခြေခံတဲ့ပေါ့နော်။ဒါမှမဟုတ်အင်ဒိုနီးရှားအစိုးရကလည်းကိုယ်ကိုစန့်ကျင်နေတဲ့အစ္စလာမ်ရဲ့အကြမ်းဖက်အုပ်စုတချို့ကနေပြီးတော့ထိုးဖောက်ဝင်ရောက်လာမှဆိုရင်တော့အာဆီယံဖွဲ့စည်းနဲ့အမေရိကန်တွေကလည်းနိနိကကဆက်ဆက်မှုရှိတယ်ဗျာ။အဲ့တော့နောက်တစ်ခုကအခုဗမာအစိုးရနဲ့လည်းအဆက်ဆက်တွေကအတော်ကောင်းနေတယ်အမေရိကန်အစိုးရနဲ့ကတကယ်လို့ဒါအင်ဒိုနီးရှားကိုအခြေပြုတယ်အကြမ်းဖက်သမားအချို့ကနေပြီးတော့ဗမာပြည်ကိုဘာသာရေးရအခုလိုအကြမ်းဖက်တိုက်ခိုက်မှုမျိုးတွေလောက်လာမှဆိုရင်တော့ဗမာအစိုးရနဲ့အာဆီယံနဲ့အင်ဒိုနီးရှားအစိုးရနဲ့နောက်တစ်ခါအမေရိကန်အစိုးရနဲ့ကြားထဲမှာထောက်လိုက်သတင်းပေးယူတာလေထောက်လိုက်တဲ့ဖလဲတာတွေနောက်တစ်ခါအကျန်းဖက်မှုကိုဂုံရံသူပုံစံမျိုးသဘောထားပြီးတော့စန့်ကျင်တိုက်ပြတာမျိုးတွေလည်းအခုအဂျင်တာမှာဆွေးနွေးလိမ့်မယ်လို့ကျွန်တော်ထင်ပါရ
။ဟုတ်ကဲ့ကျွန်တော်တစ်ဆက်ထဲမှာသမ္မတအိုဘားမားနဲ့သမ္မတဦးသိန်းစိန်တွေ့တဲ့နေရာမှာကျွန်တော်တို့လာမဲ့မြန်မာပြည်မှာကျင်းပမဲ့2015ရွေးကောက်ပွဲကိစ္စနဲ့ဒေါက်အောင်ဆန်းစုကိုသမ္မတအဖြစ်ရွေးချယ်နိုင်ဖို့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေရော
။အာကျွန်တော်ကတော့အဲ့ဒါမီဒီယာအချက်တဲမှာအရေးကြီးတဲ့အချက်တဲမှာပါတယ်လို့ကျွန်တော်မြင်တယ်ဗျာ။ဘာကြောင့်လဲဒီခီးတင်ဆက်ဖြစ်လာတာကအချိန်ကတော့နိုင်ငံရေးဖြစ်ပေါ်တိုးတက်မှုပေါ်မှာအပြန်အလှန်ဆက်ဆံရေးတိုးမြင့်လာတဲ့သဘောဖြစ်တဲ့အတွက်ရှေ့ကိုဒီမိုကရေစီပြုပြင်ပြောင်းလဲဘယ်လိုဆက်သွားမလဲဒေါက်ဆာဆူဂျီရဲ့ရှေ့နိုင်ငံရေးအနာဂတ်ခန်းကဏ္ဍဘယ်လောက်ရှိတယ်လဲနောက်တစ်ခုက2008ဖွဲ့စည်းပုံအချိန်ကဥပဒေဟာပြည်သူကြားထဲမှာရောအတိုက်ခံနေကြားထဲမှာရောဟိုအနာဂတ်မှာလက်ခံနိုင်ွယ်မရှိဖြစ်နေတာကိုဘယ်လိုပုံစံနဲ့ပြုပြင်သွားမလဲတစ်ဖက်ကဦးသိန်းစိန်ဆိုရအနေနဲ့လည်းဒီပြုပြင်ဟိုကိစ္စတွေကိုအတန်းထုတ်ထားတာရှိတယ်ဆိုတော့အဲ့ဒီဟာကိုဘယ်လိုသွားမလဲဆိုတာကိုတော့ဒီဟာတေချာပါလိမ့်မယ်လို့ကျွန်တော်ထင်တယ်ဒီတွစ်ဆုံရဲ့အဆအကိုကအမေရိကန်ဘက်ကနိုင်ငံရေးဖွံ့ဖြိုးပြုပြင်ပြောင်းလဲမှုမေးမယ်နောက်စီးပွားရေးဆိုင်ရာအဓိကဆွေးနွေးမယ်ဒီဘက်ကလည်းနိုင်ငံဟိုကအမေရိကန်နဲ့ဆက်ဆံရေးကိုတွန်းပြင်မယ်နိုင်ငံရေးကဘယ်လောက်ပြည်ယူစည်းစစ်ကြမလဲဆိုတဲ့အချက်မှာဖွဲ့စည်းပုံဘယ်လောက်ပြင်မလဲတော်ဆဆူကြီးရဲ့နိုင်ငံရေးအခမ်းအနားကိုဘယ်လောက်ဖွင့်ပေးမလဲဆိုတာအဓိကပါမယ်လို့ကျွန်တော်ထင်တယ်ဗျာ
။ဟုတ်ကဲ့။ဦးမျိုးမြင့
်ဟုတ်ကဲ့ဗျာကျွန်တော်အဲ့ဒီ2008ဖွဲ့စည်းပုံအချုပ်ကိုအခြေခံဥပဒေကသူ့ရဲ့ပင်ကိုမွေးရပါအားနည်းချက်တွေနဲ့အဲ့ဖွဲ့စည်းပုံအခြေခံဥပဒေအတွင်းထဲမှာလည်းတစ်ခုနဲ့တစ်ခုအပြန်အလှန်ပဋိပက္ခဖြစ်နေတဲ့အချက်လက်တွေလည်းအများကြီးဗျာ။အခုဆို2008ဖွဲ့စည်းပုံအချုပ်ကိုအခြေခံဥပဒေပြင်ဆင်ရေးကိစ္စကိုပြင်ဆင်မယ်လို့ကြိုးကြော်တာနဲ့ NLD ကဝင်သွားတာဗျာ။အခုမှတခါဦးသိန်းစိန်တို့ဘက်ကနေသူတို့ကပြင်ဆင်မယ်လို့ပြောတာမဟုတ်ဘူး review လုပ်မယ်လို့ပြောတာ။လေလာတုံးတက်မယ်ဆိုတော့ဒါနဲ့ဘာပဲဖြစ်ဖြစ်ပါဒါဟိုလေလာတုံးတက်မယ်ဆိုလို့ရှိရင်လည်းဒါကျွန်တော်တို့ကစောင့်တော့ကြည့်ရမယ်ပေါ့ဗျာဒါမျိုးနဲ့တစ်ချက်ကဦးကျန်းနယ်ဖွံ့ဖြိုးရေးပါတီကခေါင်းဆောင်ပေါ့ဗျာဦးသေးဦးကပြောတဲ့အချက်မှာကျွန်တော်တို့ကလည်းအခုလောလောဆယ်မှာတော့ဖွဲ့စည်းပုံမှာပြင်ဆင်ရဘာမှမရှိသေးဘူးလို့မြင်ပါတယ်တဲ့အဲဒါတစ်ချက်ပေါ့ဗျာနောက်တစ်ချက်ကစစ်တပ်ရဲ့သဘောထားပေါ့ဗျာစစ်တပ်ရဲ့25ရာခိုင်နှုန်းတော့မလွတ်တော်ကိုယ်စားလှယ်ကြီးရှာလဲဘာသာမှမတော်ဘူးဗျာကာကြုတ်ရှာလဲအတမထွက်သေးဘူးအခုသာပြည်ပမှာထွက်နေတဲ့ဦးအောင်မင်းတို့လို့ပေါ့ဗျာနိုင်ငံတကာကိုထွက်ပြီးပြောဆိုနေတာလေနောက်တစ်ခါအစိုးရရဲ့သတင်းစာအပေါ်ရဲ့ကနေလူလူလက်ခံရင်တော့ပြင်ပေးရမှာပေါ့ဆိုတာဟာမျိုးတွေပေါ့ဗျာဒီလိုမျိုးပြောနေရတာတိကျခိုင်ပါတယ်ဂတိကဝင်နဲ့ဘယ်အချက်ပဲချက်ပဲဥပဒေပဲပုံမှန်ပဲအခန်းကဏ္ဍတော့ပြင်ပါမယ်ဆိုတာမျိုးမပါသေးဘူးဗျာအဲ့တော့ဆိုလိုတာကကျွန်တော်ထင်တာကတော့အခုဦးသိန်းစိန်နဲ့အိုဘားမားနဲ့တွေ့ပွဲမှာအဲ့ဒီလိုပေါ့ဗျာဥမာဒေါက်ဆန်းစုကြည်သမရဖြစ်ရေးတော့တစ်ချက်တည်းကိုပြင်ဖို့ကိစ္စတစ်ချက်တည်းကိုအဲ့လိုမျိုးပေါ့ကွက်ပြီးဆွေးနွေးတာမျိုးတော့ဖြစ်မယ်မထင်ဘူးပြည်သူ့ချုပ်ကိုအခြေခံဥပဒေမှာဒီမိုကရေစီနီးလမ်းမကျတဲ့အချက်တော်တော်များများပြင်ဆင်အတွက်ကိုပါပြောကြလိမ့်မယ်လို့ကျွန်တော်ထင်တယ်ဗျ
။ဟုတ်ကဲ့ဦးမျိုးမြင့်အခုပြောတဲ့စကားကိုအထောက်အပံ့ဖြစ်စေတဲ့အချက်တခုကျွန်တော်ပြန်တွေးမိတာကတော့ရန်ကုန်မြို့ကိုမနစ်ကသမ္မတအိုဘားမားသွားပြီးရန်ကုန်ပေါ်နေသမိုင်းခမ်းမမှာစကားပြောစဉ်ကာလာတုံးကသူကအဲ့တုန်းကထည့်ပြောခဲ့ပါတယ်။အဒီမြန်မာနိုင်ငံမှာလူလူကရွေးချယ်တဲ့အစိုးရတခုရှိပြီးတော့အဲ့ဒီအစိုးရရဲ့ဥဆောင်မှုအောက်မှာတိုင်းပြည်တော်ဝန်ထမ်းဆောင်တဲ့တပ်မတော်တခုဖြစ်လာတဲ့နိုင်ငံသူမြင်ကျင်တယ်လို့ပြောခဲ့တယ်ဆိုတော့ဒါဖွဲ့စည်းအုပ်ချုပ်မှုအခြေခံဥပဒေကိုလည်းအဲတိုက်အကြီးပတ်သက်နေတဲ့ကိစ္စပေါ့ဗျာအဲ့တော့ဒီကိစ္စဟုတ်ကဲ့ဦးမျိုးမြင့်အခုပြောတဲ့အချက်ပါလာနိုင်တယ်လို့ပြောလို့ရပါတယ်အဲ့တော့တစ်ဆက်တည်းမှာပဲကျွန်တော်ရင်းနှီးမြှုပ်နှံမှုကိစ္စလေးပြောအောင်ခင်ဗျာအမေရိကန်ကုန်သွယ်မှုဌာနအကြီးအကဲကမကြခင်ကပဲပြောခဲ့ပါတယ်မြန်မာနိုင်ငံကပို့ကုန်တွေကိုအခွန်ကင်းလောက်ခွင့်ပြုဖို့ဒီကိစ္စမလွှဲမသွေဖြစ်တော့မဲ့သဘောရှိတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲ ပြည်ထောင်စုဝန်ကြီးဦးအောင်မင်းလာတော့ကျွန်တော်တို့ RFA ကိုပြောတဲ့ထဲမှာလည်းဒီကိစ္စကသူအထူးပြုပြီးထည့်ပြောသွားတယ်ဗျာ။တမရဦးသိန်းစင်ကအခုသူသွားတဲ့နိုင်ငံတိုင်းလိုလိုမှာသူပြောတဲ့စကားကတော့မြန်မာပြည်ကိုလာရောက်ရင်းနှီးမြှုပ်နှံမှုကိစ္စလည်းပြောတယ်ဗျာ။အဲ့တော့ဒီမြန်မာပြည်နဲ့အမေရိကန်ကုန်သွယ်ရေးကိစ္စနဲ့ပတ်သက်ပြီးတော့နှစ်ဖက်ဘာတွေများပြောနိုင်မလဲဦးအောင်ကျော်မင်း
။ဦးသိန်းစင်ဆိုရအနေနဲ့ရောရင်းနှီးမြှုပ်နှံမှုတွေတိုးမြင့်မှုပြောလိမ့်မယ်လို့ကျွန်တော်ထင်တယ်။ဘာဖြစ်လို့လဲဆိုတော့လောလောဆယ်မှာသူဒီနိုင်ငံတော်တော်တော်အဓိကပြောနေတဲ့အချက်ကဒီရပဲ။နောက်ပြီးတော့တကယ်တကယ်transition တခုမှာအမှန်တကယ်လိုအပ်တဲ့အရာပါအဲ့တော့အဲ့ဒီဟာကိုပြောလိမ့်မယ်လို့ကျွန်တော်ထင်တယ်ဟိုဂျင်းကြီးမြုံနံနိုင်တဲ့အခြေအနေတွေပေါ့လိုအပ်ချက်တွေကိုအပြန်အလှန်ညှိနှိုင်းပြီးတော့ပြောလိမ့်မယ်လို့ကျွန်တော်ထင်တယ်အမေရိကန်ဘက်ကလည်းပဲအမေရိကန်ဂျင်းကြီးမြုံနံမှုတွေဘလောက်ဝင်လာနိုင်ဖို့ရှိတယ်လဲဆိုတော့နီးလန်းရှာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ရလက်ကတော့ကျွန်တော်စောင့်ကြည့်ရမှာပေါ့
ဟုတ်ကဲ့ဦးမျိုးမြင်ရောဘလို့ထင်လဲခင်ဗျာ
အဲ့ကျွန်တော်မြင်ရတော့ဗျာဟိုအမေရိကန်ကုမ္ပဏီတွေနဲ့ဟို EU ပေါ့နော်ဥရောပနိုင်ငံတွေကကုမ္ပဏီတွေဘာမှပြောဝင်ပြီးရင်းနှီးမြှုပ်နှံမယ်ဆိုရင်တရုတ်နဲ့အာဆီယံလိုနိုင်ငံမျိုးတွေပေါ့နော်အဲ့နိုင်ငံတွေရင်းနှီးမြှုပ်နှံတာတဲ့ဆိုင်တော့အများကြီးပို့ပြီးကောင်းတယ်ဗျာကောင်းတယ်ဆိုတဲ့အပိုင်းကဒီနိုင်ငံကြီးတွေကစီးပွားရေးလုပ်ငန်းတွေမှာသူကဒီကျွတ်ဝဆိုင်ရာကိစ္စတွေကိုတော်တော်ဥစားပေးတယ်ဗျာနောက်ပတ်ဝန်းကျင်တဘာဝထင်းထင်းကိစ္စတွေကိုလည်းတော်တော်ဥစားပေးတယ်ဆိုတော့ရင်းနှီးမြှုပ်နှံမှုတွေလာကြတာချင်းအတူတူဆိုရင် EU နိုင်ငံတွေနဲ့အမေရိကန်လာတာပို့ပြီးတော့အပေါ်မှာဒီတော့ကောင်းတယ်ပေါ့နော်ဒါပေမဲ့စဉ်းစားစရာတစ်ချက်ကဗေဂန်နာတွေမှာရင်းနှီးမြှုပ်နှံမှာလေဗေဂန်နာတွေကရင်းနှီးမြှုပ်နှံဖို့ကြံသေးလဲဆိုတာတော့ကျွန်တော်တို့သိသေးချာချာမသိဘူးဗျမသိတော့ကျွန်တော်အမြင်ကတော့ရင်းနှီးမြှုပ်နှံမှုဆိုတာကုန်ထုတ်လုပ်ငန်းလုပ်ဖို့တဲ့ကုန်သွယ်ရေးဆိုင်ရာရင်းနှီးမြှုပ်နှံမှုတွေနောက်ကဖတ်သေးယူဖို့ဆောင်ရင်းနဲ့နည်းပညာဆိုင်ရာရင်းနှီးမြှုပ်နှံမှုတွေအဲ့လိုမျိုးတွေပေါ်မှာအဓိကထားဆွေးနွေးကြလိမ့်မယ်လို့ထင်တယ်ဗ
ျဟုတ်ကဲ့မြန်မာပြည်ကဒီပို့ကုန်တွေပေါ့အခွန်ကင်းလုတ်ခွေပြုမယ်ဆိုလို့ရှိရင်ပေါ့လေမြန်မာပြည်တွင်းမှာလည်းဒီအထည်ချုပ်လုပ်ငန်းတွေအကြီးအကျယ်တိုးပွားလာနိုင်တယ်ဆိုပြီးခံမပြောဆိုမှုတွေရှိတယ်ပေါ့ဗျာကျွန်တော်ဆက်ပြီးတော့မြန်မာတပ်မတော်နဲ့အမေရိကန်တပ်မတော်ကြားပူးပေါင်းမှုဘာတွေဖြစ်လာနိုင်လဲတွေးကြတာပေါ့ဗျာမကြသေးခင်ကတည်းကပေါ့လေဒီအမေရိကန်ထိပ်ပိုင်းအရာရှိတွေပြောကြတာရှိပါတယ်မြန်မာတပ်မတော်ကိုပုံမှုခင့်မိလာအောင်တဆင့်မီတဆင့်အမေရိကန်အစိုးရဘက်ကကူညီမယ်လို့ပြောတယ်ဥအောင်ကျော်မင်းတကယ်လို့အမေရိကန်ပြည်ထောင်စုကမြန်မာတပ်မတော်ကိုကူညီမယ်ဆိုဘယ်လိုအကူအညီမျိုးတွေဖြစ်လာနိုင်မလဲဗ
ျကျွန်တော်မြင်တော့အမေရိကန်ကဒီစစ်တပ်အချင်းချင်းပေါ့နော်ဟိုဆက်ဆံရေးကိုဒီကာလအတွင်းမှာတိုးမြင့်လာတာကျွန်တော်တွေ့တယ်ကျွန်တော်မြင်တော့နီးပညာပိုင်းဆိုင်ရာဒီအတူတူပူးပေါင်းဆောင်ရွက်ပိုင်းဆိုင်ရာကိုလက်တွဲသွားလို့ရတယ်အဓိကပြုပြင်ပြောင်းလဲသွားခြင်းနဲ့အလားအလာကျွန်တော်တွေ့ရတာကစစ်တပ်တစ်ခုရဲ့နိုင်ငံတစ်ခုမှာရှိအပ်တဲ့သဘာဝကိုအဖြေပြောင်းလဲတော့မယ်လို့ကျွန်တော်ထင်တယ်။ဘာလို့လဲဆိုတော့စစ်တပ်တစ်ခုကနိုင်ငံတစ်ခုရဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေအောက်မှာပြည်သူလူထုကရွေးကောက်ထားတဲ့အစိုးရတစ်ခုအောက်မှာရပ်တည်ပြီးတော့သွားတယ်။အမေရိကန်စစ်တပ်ရဲ့ဒီပုံတံကိုလက်ရှိဘဝစစ်တပ်ရဲ့ပုံတံအတိုင်းဒီအာဏာကိုချုပ်ကန်ထားတဲ့အစ်စ်မှာရှိတဲ့အတွက်အဲ့ဒီနှစ်ခုပူးပေါင်းဆောင်ရွက်ရေးကဒဏ်တူမဖြစ်နိုင်သေးဘူး။အဲ့တော့တစ်ဖက်ကမြန်မာစစ်တပ်ကအဓိကလိုနေတဲ့အတွေ့အကြုံနည်းပညာနဲ့ဒီအထူးသဖြင့်တော့ ethic ပေါ့ဗျာ။စစ်တပ်တစ်ခုထားအပ်တဲ့ကျင့်ဝတ်တွေကိုတဖြည်းဖြည်းဟိုပြုပြင်ကြောင်းလဲသွားဖို့တဲ့အမေရိကန်ကြိုးစားနေတယ်လို့ကျွန်တော်ထင်တယ်ဗ
ျဟုတ်ကဲ့ဦးမျိုးမင်
းဟုတ်ကဲ့ဗျာအခုဒီတမရဦးသိန်းစိန်ဆိုတာတက်လာပြီးတဲ့နောက်ပိုင်းမှာပေါ့နော်အမေရိကန်ဆိုရဗမာဆိုရကိုကာလရှည်ကြသွားပေါ့နော်ဟိုမထားခဲ့တဲ့စစ်ဖက်ဆိုင်ရာဆက်ဆံမှုမျိုးတွေစဆောင်ရလာတာတွေ့တယ်ဗျာဥပမာရိုးရပါပါလဲပေါ့နော်ဟိုရှုံမွေဟောက်ဆိုတဲ့စစ်စင်ရေးမှာဗမာစစ်အရာရှိတွေလာပြီးတော့ဒေတာကွန်ပေးခဲ့တဲ့ဟာမျိုးပေါ့နော်ဆိုတော့ကျွန်တော်ဆိုလိုတာစစ်တပ်စစ်တပ်ရဲ့ပူးပေါင်းဆောင်ရွက်မှုတွေလည်းတစ်ဖက်မှာရှိနေမှာဗျာတစ်ဖက်မှာလည်းနိုင်ငံရေးနဲ့သံတမန်ရေးရပြအားပေးပြီးတော့ဗမာစစ်တပ်ကိုဒီမိုကရေစီနိုင်ငံတွေက professional army တွေလို့ပေါ့နော်ပုံကြပန်းကြဖြစ်ဖို့တော့ကိုတပတ်ကနေပြီးတော့လည်းပြုပြင်ပေးလိမ့်မယ်လို့တင်တယ်တပတ်ကနေလည်းအခုလောက်လို့ပေါ့စစ်တပ်စစ်တပ်ချင်းပူးပေါင်းဆောင်ရွက်မှုဆိုတဲ့အပိုင်းမှာစစ်ရေးနည်းပညာစစ်လက်နက်ပစ္စည်းပေါ့နော်အဲ့ဒါတွေတော့မကဘဲနဲ့အပြန်အလှန်စစ်တပ်စစ်တပ်ချင်းစစ်ထောက်လိုင်းရဲ့တရင်တွေဖလှယ်တာမျိုးပေါ့ဗျာဟိုဘက်ကမှတော့ဗိုလ်ရန်သူဖြစ်နေကွန်မြူနစ်ကရှိနေတဲ့အခါကျတော့ကွန်မြူနစ်ဆန့်ကျင်ရေးအတွက်သူတို့ပူးပေါင်းခဲ့ကြတာလည်းရှိတယ်ဒါပေမဲ့လို့အခုအချိန်မှာဘလိုပုံစံနဲ့စစ်တပ်စစ်တပ်ချင်းဘယ်အခြေခံပေါ်မှာပူးပေါင်းမလဲပေါ့နော်ကျွန်တော်အဲ့ဒါတွေကတော့သေသေးချာချာအာစဉ်းစားစရာတို့လိမ့်မယ်လို့ထင်တယ်ဗျဒါပေမဲ့သေချာတာတကူကတော့ဗမာပြည်စစ်တပ်တဲမှာအကျွန်တော်ကိုယ်တိုင်လည်းစစ်သားအောင်ဆိုတော့ဗျာဗမာပြည်စစ်တပ်တဲမှာစစ်သားတွေကအမေရိကန်ထုတ်တဲ့စစ်ပစ္စည်းပေါ့ဗျာဆိုပါစို့အမေရိကန် equipment တို့အမေရိကန်တောက်ရီပူးတော့အစပေါ့ဗျာအမေရိကန်ထုတ်စစ်ပစ္စည်းဆိုသဘောကျတယ်ဗျာအရာကြီးတွေမှာကြတော့လေဒီအမေရိကန်မှာလာပြီး West Point တို့ဘာတို့လို့ပေါ့ဗျာအဲ့လိုအမေရိကန်စစ်တပ်ကတူကြီးတွေအမေရိကန်စစ်ကြောင်းကြီးတွေမှာလာပြီးတော့စစ်ပညာတွေလာပြီးတင်ယူရမှာဆိုသဘောကျတယ်ဗျာအဲ့လိုနီးနေဗမာစစ်တပ်တဲကနေပြီးတော့အစ်စ်ဘုလက်တွေစစ်ဘုငယ်တွေကိုတပြေးပြေးခေါ်ယူပြီးတော့ဒီမိုကရေစီနိုင်ငံစစ်သားတွေဘယ်လိုပြင်ကြရလဲဒီမိုကရေစီနိုင်ငံစစ်တပ်ဆိုတာဘာဆိုတာကိုအဲ့လိုမျိုးတပြေးပြေးချင်းပေါ့နော်ခ train လုပ်ပေးလိမ့်မယ်လို့ယူဆတယ်ဗျာအဲ့ဒါဆိုလို့ရှိရင်လည်းဗမာတမတော်တော့ကောင်းတဲ့ကိစ္စလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့အဲ့တော့ခြုံငုံပြီးပြောမယ်ဆိုရင်ဗျာအမေရိကန်ပြည်တော်စုတမရဦးသိန်းစင်ရဲ့ခီးစင်ပေါ့ဗျာဘာတွေအကျိုးရှိမလဲဦးအောင်ကျော်မင်းဘာလို့ပြောမလဲဗျာ
ကျွန်တော်မြင်လာတော့ဗျာဦးသိန်းစင်အစိုးရပေါ်မှာအများကြီးမူတည်ပါတယ်ဘလို့ကျိုးရှိမလဲဆိုတာဥသိန်းစင်အစိုးရရှေ့ဘလို့ဆက်သွားမလဲဆိုတဲ့ပုံမှာအများကြီးမူတည်တယ်။ဒီဟာဒီတန်တမာရေးရာအရာအခွင့်အရေးတည်းဖြစ်ပါတယ်။အဓိကအခြေခံအချက်ကတော့ဒီမိုကရေစီပြုရင်ပြောင်းလဲမှုတွေကိုနောက်ကျောင်းပြန်မလဲပဲနဲ့ပုံမှန်နဲ့ခိုင်ခန့်အောင်ရှေ့ကိုတိုးလာအောင်ဘလို့ဆက်လုပ်မလဲဆိုတဲ့အခြေခံ plan တွေပေါ်မှာအခြေခံလုပ်ငန်းစဉ်တွေပေါ်မှာမူတည်ပြီးတော့ဒီခီးစင်ကအကျိုးရှိမှုမရှိမှုကျွန်တော်တိုင်းတာပြမှာဖြစ်ပါတယ
်။ဟုတ်ကဲ့ဦးမျိုးမြင့်ရဲ့အမြင်လည်းကြားပါရစေခင်ဗျာ။
ဥသိန်းစိန်အစိုးရအနေနဲ့ပေါ့နော်ဘာဖြစ်လို့အမေရိကန်နဲ့အခုကောင်းမွန်လာတဲ့ဆက်ဆံရေးကိုတည်တည်ကြာကြာကြီးကြီးမားမားအသုံးချပြီးတော့ပေါ့ဗျာပြည်တွင်းမှာပေါ့လူတို့တော့ကတိုင်းရင်းသားတွေအကုန်လုံးပေါ့နော်ပြည်တော်စုတစ်ခုလုံးအကျိုးရှိစေမဲ့နိုင်ငံသားရေးပြည်တွင်းရေးစီးပွားရေးအစရေးတပြင်အဲ့လို policy တွေမှန်မှန်ကန်ကန်ပြောင်းလဲပေးဖို့ဇိုလိမ့်မယ်ဗျာဒီဆက်ဆံရေးကနေပြီးတော့ဗမာပြည်အတွက်ဘယ်လောက်အကျိုးရှိမလဲမရှိဘူးလဲဆိုတာဥသိန်းစိန်အစိုးရနေပြီးတော့ဘယ်လောက်အထိဗမာပြည်ကိုမှန်မှန်ကန်ကန်စေတနာထားပြီးတော့ပြုပြင်ပြောင်းလဲလုပ်နိုင်မလဲဆိုတဲ့အပေါ်မှာပဲတည်လိမ့်မယ်ဗျာ
အဲ့တော့ကျွန်တော်နောက်ဆုံးချက်လေးတစ်ချက်ကျွန်တော်ထည့်ပြီးပြောအောင်ဗျာအဲ့တော့တမရဦးသိန်းစိန်အမေရိကန်တမရဦးဘာမားနဲ့လာရောက်တွေ့ဆုံတဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့မြမအိန္ဒိယအထူးသဖြင့်အိန္ဒိယတရုတ်ထိုင်းပေါ့ဗျာအဲ့ဒီနိုင်ငံတွေကဘယ်လိုများအတွေးခေါ်တွေရှိနိုင်တယ်လဲဆိုတာဦးအောင်ကျော်မြင့်အဲ့ဒါလေး
တရုတ်နိုင်ငံကမြမနိုင်ငံနဲ့အမေရိကန်ဘလောက်ဆက်ဆံရေးညှိကပ်သွားတယ်လဲဆိုတော့အများအားဖြင့်ဆိုရင်လည်းနိုင်ငံတစ်ခုဖြစ်ကျွန်တော်မြင်တယ်။အိန္ဒိယကတော့ဖြစ်ပေါ်လာတဲ့ဒီပွက်လဲလာမှုအပေါ်မှာမူတည်ပြီးတော့ဟိုကျွန်တော်တို့အတွက်မိတ်ဆက်အများကြီးဖြစ်လာနိုင်ပါတယ်။ထိုင်းကလည်းပဲလက်ရှိကတော့ဗျာအမေရိကန်နဲ့ထိုင်းကဆက်ဆံရေးအကောင်းဆုံးပတ်ဝန်းကျင်ရနိုင်ငံတစ်ခုဖြစ်တဲ့အတွက်ထိုင်းကလည်းပဲကျွန်တော်တို့အတွက်ပြိုင်ပွဲလို့သဘောမထားတဲ့အခြေအနေတရားကိုကျွန်တော်တို့ကဖန်တီးနိုင်ခဲ့ရင်ကျွန်တော်တို့ဟိုမိတ်ဆွေရောတစ်ခုတိုးလာနိုင်တယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့အဲ့တော့ဦးမျိုးမြင့်လည်းပြောပါဦးခင်ဗျာဒီအိန္ဒိယတရုတ်နဲ့ထိုင်းအပါဝင်ပေါ့လေတခြားအာဆီယံနိုင်ငံတွေကရောဒီခီးစဉ်ပေါ်များသူတို့ဘယ်လိုရှုမြင်သုံးသပ်ကြမလဲထင်တယ်လဲခင်ဗျာ
ကျွန်တော်မြင်ပါတော့ဥသိမ်းစိန်ဆိုရနဲ့အမေရိကန်ဆိုရဒီလောက်မြန်မြန်ဆန်ဆန်ဆက်ဆံရေးခေါင်းပုံတိုးတက်လာတဲ့အဓိကအကြောင်းရင်းပါပေါ့လေတရုတ်ပြည်ရဲ့ဒေတာတွေနဲ့တကမ္ဘာလုံးပေါ်မှာစီးပွားရေးနဲ့နိုင်ငံရေးဩဇာတက်လာမှုကလည်းဗမာပြည်နဲ့ဒီအမေရိကန်ဆိုရနဲ့ဆက်ဆံရေးဒီလောက်ဒီမြန်မြန်ဆန်ဆန်ဖြစ်ထွန်းလာဖို့အတွက်အဓိကတောင်းအားလို့မြင်တယ်ဗျာနောက်တစ်ချက်ကဗမာပြည်ကအမေရိကန်လိုဒီမိုကရေစီနိုင်ငံတွေထဲမှာလူ့ဥယျာဉ်အများဆုံးနိုင်ငံကြီးနဲ့နောက်တစ်ခါကွန်မြူနစ်အစိုးရအုပ်ချုပ်တဲ့တရုတ်ပြည်လိုနိုင်ငံကြီးပေါ့ဗျာဒီနိုင်ငံတစ်ခုကြားထဲမှာတည်နေရတာဗျာတည်နေရတာဆိုတော့ဗမာပြည်ရဲ့နိုင်ငံရေး policy တွေဟာတစ်ခုခုချမှတ်တိုင်းချမှတ်တိုင်းမှာအဲ့ဒီနိုင်ငံကြီးတစ်ခုကိုလည်းကြည့်ရတာဖြစ်တယ်လို့ဒေတာရင်းအဖွဲ့အစည်းဖြစ်တဲ့အာဆီယံလိုနိုင်ငံကိုလည်းငဲ့ရတာရှိတယ်ဗျာကျွန်တော်တွေးကြည့်တာကတော့ပေါ့ဗျာဗမာပြည်အစိုးရစိတ်တုံ့လုံးတာမဖြစ်ဖို့တော့လိုတယ်လို့ထင်တယ်နိုင်ငံရေး policy တွေချမှတ်တဲ့နေရာမှာဆိုတော့အမေရိကန်နဲ့လက်ဆက်ဆံမှာဖြစ်တယ်လို့နယ်မြေချင်းမိုင်းထောင်ကြီးထိစပ်နေတဲ့တရုတ်နဲ့ရောအိန္ဒိယနဲ့ရောယူရီးယားနဲ့ရောတိတိကျကျကြားကြားနာနာပေါ့နော်နိုင်ငံသားရေး policy တွေစီးပွားရေးနိုင်ငံရေးအဲ့ဒါတွေချမှတ်ပြီးဆောင်ရွက်ဖို့တော့လိုတယ်မလားဗျာမှားသွားလို့ရှိရင်ကျွန်တော်အတိုင်းပြန်ညက်သွားနိုင်တဲ့အနေအထားရှိတယ်ဗျာပြန်ပြီးတော့ချုပ်ပြီးပြောရမယ်ဆိုလို့ရှိရင်ပေါ့ဗျာဗမာပြည်အနေနဲ့အခုတက်လာတဲ့အစိုးရအနေနဲ့နိုင်ငံတကာနဲ့ဆက်ဆံရေးတိုးတက်ကောင်းမွန်လာအောင်ဆောင်ရွက်လာတာဆိုတော့ဒါအပြုတ်တော့ကျွန်တော်လည်းမြင်ပါတယ်ကောင်းတဲ့ကိစ္စလို့မြင်ပါတယ်တရုတ်အိန္ဒိယယူရီးယားအာဆီယံလို့လည်းဆက်ဆံရေးကောင်းမွန်ဆက်ဆံတယ်လို့အမေရိကန်ပြည်တော်စုနဲ့လည်းဆက်ဆံရေးကောင်းမွန်မယ်ဆိုရင်ကျွန်တော်တို့တိုင်းပြည်အတွက်ကျွန်တော်တို့ပြည်သူလူထုအတွက်ကောင်းမဲ့အလားအလာတွေဖြစ်ထွန်းလာမယ်လို့ကျွန်တော်မြင်ပါတယ်
။ဦးအောင်ကျော်မင်းအချုပ်လေးပြောဦးမလား
။ဟုတ်ကဲ့ဗျာ။ဟိုဒီကနေ့အမေရိကန်ဟိုလာတဲ့ခီးစဉ်မှာအလွန်ထူးခြားတဲ့ကိစ္စဖြစ်တယ်။အဲဒါတိုးတက်မှုတစ်ခုလည်းဖြစ်ပါတယ်။အကျိုးရှိအောင်ဖန်တီးနိုင်ပါစေလို့ကျွန်တော်ဆန္ဒပြုပါတယ်။အိန္ဒိယနိုင်ငံကြီးရဲ့ဆွေးမှုကိုကြော့ပါအောင်လည်းကျွန်တော်တစ်ဖက်ကသတိထားပြီးလုပ်ဖို့လိုပါတယ်။တော့ဒီခီးစဉ်ကိုအောင်မြင်ဆုံးနဲ့အကျိုးရှိအောင်လုပ်နိုင်ပါစေလို့ကျွန်တော်ဆန္ဒပြုပါတယ်
။ဟုတ်ကဲ့။ပါဝင်ဆွေးနွေးခဲ့တဲ့ဦးအောင်ကျော်မင်းကျေးဇူးတင်ပါတယ်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်လည်းကျေးဇူးတင်ပါတယ်
။ဦးမျိုးမင်းကျေးဇူးဗျာ
။ဟုတ်ကဲ့ဗျာကျွန်တော်လည်းကျေးဇူးတင်ပါတယ်ဗျာ
။တနင်္လာနေ့ဇကပိုင်းကိုဒီမရင်ဂျန်နာကွင်ပြုပါခင်ဗျာ။တော်တာရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။